ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းချင်းရေးကွန်ရက်ကနေဦးဆောင်ပြီးလာမယ့်ခရစ်စမတ်နေ့မှာထမင်းတနတ်အလှူပြုနိုင်ဖို့လှုပ်ရှားမှုပြုလုပ်နေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေမှာအကူအညီပေးအဖွဲ့တွေရိတ်ခါရော့ချနေတဲ့အခြေအနေကြောင့်စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့လဲစကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီကြောင့်တေးစိတ်ကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဆက်တော့နိုင်ကွန်းအင်ကတင်ပြပို့ထားပါရရှင်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာရှိတဲ့ဆစ်ရှောင်ဒုက္ခသည်တွေအတွက်လူသူဦးလင်ကြံ့ဆောင်နှုံးဆောင်မှုရှိတဲ့ခရစ်စမတ်သမင်းသနတ်အလှူပေးနိုင်ဖို့အတွက်ကချင်ပူပေါင်းအဖွဲ့တွေကလည်းလှုပ်ရှားမှုတွေပြုလုပ်နေတာပါ။လာမယ့်ခရစ်စမတ်နေ့မှာဆစ်ဘေးရှောင်ဒုက္ခသည်တွေအတူတကွဝတ်ပြုပြီးသမင်းသူတွေကစားနိုင်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတာဖြစ်တယ်လို့လူလားချင်းစာနာစောက်စားမှုအကူအညီပေးရေးပူပေါင်းစီစဉ်အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကွန်ရှာအောင်ကခုလိုပြောပါရယ်
။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာရှိတဲ့ IDP ကိုသမင်းတနအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြဲရဲ့ကွန်ရက်အနေနဲ့ UCD မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီတစ်ခါကြောင့်တို့ထွက်ကိတင်းချောင်ရတဲ့အနေထားက6မြစ်ကျော်ဈေးကိုဝင်နေပြီဆိုတော့အခုတို့စခန်းမှာနေရတဲ့အချိန်ကာလဟာအတိုင်းတာတစ်ခုရောက်လာတဲ့တို့အတွက်ခက်ခဲမှုပေါင်းမြောက်များစွာကိုပုံပြမကြုံတွေ့လာရတယ်။ဘာသာရေးတစ်ခါကြည့်မယ်ဆိုရင်တော့အခုတို့ထွက်ကိတင်းချောင်ရတဲ့အများစုဟာခရီးအပါဒဝင်ဒီလက်ထက်တဲ့ခရစ်ပါကာလမှာအနည်းဆုံးတရက်တာသူအတူတကွခမင်းနဲ့အတူတကွဖန်ဒီဒီမှာစားရအောင်ဒီခရစ်မတ်မှာအတူတကွရှုပ်ပြူနိုင်တဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြမလုပ်ရှားနေတဲ့ကိစ္စဖြစ်ပါတယ
်။ပူပေါင်းဖွဲ့တဲ့အနေနဲ့သမင်းသနတ်လည်းကြက်တောင်လုံးသတ်မှတ်ထားပြီးအလူငွေတွေကိုကောက်ခံနေတာပါ။ခရစ်မတ်သမင်းသနတ်အစီအစဉ်ကို2015ခုနှစ်ကစတင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်မြန်မာတပ်မတော်နဲ့ကချင်လူလိုက်တပ်မတော် KIA တန်မြူတာလူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပေါ်နေတဲ့စိုက်ပွဲကြောင့်နေရစုခွန်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်3,000ကျော်ရှိနေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေကိုကမ္ဘာစန္ဒရိခာစီစဉ် WFP ကနေထောက်ပံ့နေတဲ့စန္ဒရိခာတွေကိုရှင်းထားလိုက်တာကြောင့်ဒုက္ခသည်စခန်းတွေမှာစန္ဒရိခာဘလို့လောက်မှုအခက်အခဲတွေနဲ့တွေ့ကြုံနေရတယ်လို့ဥက္ကွန်ရှာအောင်ကခုလိုပြောပါတယ်။
သူတို့ကိုအကူအညီပေးတဲ့အကူအညီထောက်ပံ့ရေးခေတ်ဆက်ရတယ်နိုင်ငံတကာအလူငွေတွေနဲ့ထိတ်ဆက်နေတော့အဲ့ဒီဟာတွေလည်းအလုံးရောကြလာတယ်သူတို့တက်တော်တော်လေးခက်ခဲပင်ပန်းတဲ့အနေအထားမျိုးဖြစ်နေတယ်
တချို့စကန်းတွေမှာလူသူဦးလင်တလဆာဆန်5ပြည်စီနဲ့ဟင်းဖိုးအတွက်ငွေ2500ကျပ်ရရှိပြီးတချို့စကန်းတွေမှာဆန်ထောက်ပံ့မှုမရတော့တဲ့အခြေအနေမှာရှိနေပါတယ်ဒုက္ခသည်ဥယျာဉ် 2500 ကျော်ရှိနေတဲ့ဝိုင်းမော်မြို့နယ်ကချေနှစ်ရှင်းခရိယံကျောင်းဒုက္ခသည်စခန်းကလက်ရှိအခြေအနေတွေကိုစခန်းတာဝန်ကဥစော်လုံးကအခုလိုပြောပါရယ
်ခုလုံးလုံးတွေတော့ WFP ကပံ့ပိုးတဲ့ဟာနဲ့ပဲလေတယောက်ကိုတလကို1000ဆွဲပေါ့အဲ့ဒါနဲ့ပဲအသိရှိနေတယ်နောက်လည်း2018အထိပဲ budget ရထားပါတယ်ခင်ဗျာ
ဒါပေမဲ့တရုတ်နယ်စနီးကမကားရန်ဒုက္ခသည်စခန်းမှာတော့ဆွေဘေးရှောင်တွေစားတောက်နေဆိုင်ကြီးမှာခက်ခဲမရှိလှဘူးလို့စခန်းဒူတာဝန်ခံဦးလာနူးကပြောပါတယ
်။ဒီဟာကျင်းနေတဲ့နေ့နီးလဲချောင်းတွေချားတယ်စားတောက်ဒီနေ့ရှင်ပြပါတယ် JBC ကနဲ့စားတောက်ဒီတို့တို့လာပန်းတူတဲ့ပေးပါတယ်။ဒူရီကတော့1650လဲချားခက်ခဲဘာမှမရှိဘူး။
မြန်မာတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့လက်ရှိတိုင်းမြို့နယ်ထဲကစစ်ကြောင်တွေရဲ့နေထိုင်စားသောက်မှုအခြေအနေကိုတော့ KBC အသင်းတော်တာဝန်ရှိသူဥပရမိုင်ကခုလိုပြောပါရယ်
။ဆောင်းချင်းဆိုတော့ပေါ့နော်။နေထိုင်လို့တောင်းလို့အဲ့ဒါဒီပဲတော်တော်လေးကိုကလေးတွေတောင်းတာတောင်းသူတွေနဲ့လည်းသူတို့တနာဒီနေထိုင်တာလေးဆက်ကအေးရပါ့။
ဒီစစ်ဘေးရှောင်တွေဟာ2018ခုနှစ်ဇွန်လအတွင်းကတိုက်ပွဲကြောင့်တိုင်းမြို့နယ်တွင်းကိုစစ်ဘေးသိမ်းရှောင်လာတာဖြစ်ပြီးဒီတွင်လူရှင်တွေကိုမိခူနေရသလိုပြိခါခက်ခဲတွေနဲ့လည်းကြုံတွေ့နေရပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာစစ်ဘေးဒုက္ခသည်3,000ကျော်ရှိနေပြီးဒေသတွင်းတိုက်ပွဲတွေကြောင့်နေရာချင်းကိုပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။